ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကကျေးရွာတစ်ခုမှာမြန်မာရွှေပြောင်းအလုတ္တမမိသားစုဝင်၄ဦးကိုတပ်ဖြတ်သူတွေအဖြစ်တန်တရားရှိနေတဲ့တဲကအဓိကတရားခံအဖြစ်ယူဆထားသူ၂ဦးကိုကရင်ပြည်နယ်ရဲတပ်ဖွဲ့ကဒီဇင်ဘာလ19ရက်နေ့ညနေပိုင်းမှာကရင်ပြည်နယ်မြိုင်ကလေးကျေးရွာမှာဖမ်းဆီးလိုက်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲတောင်ကျေးရွာအုပ်စုတက်မှာမြန်မာရွှေပြောင်းလူသမားပို့မိသားစုဝင်၄ဦးကိုဒီဇင်ဘာလ16ရက်နေ့ကရဲရဲဆက်ဆက်တပ်ဖြတ်မှုနဲ့ထိုင်းနိုင်ငံကဝရမ်းထုတ်ထားသူ၂ဦးကိုကရင်ပြည်နယ်ထဲမှာဖမ်းမိတဲ့အကြောင်းအသက်ခံရသူမိသားစုနဲ့နှီးဆက်တဲ့မဲဆောက်မြို့ကန်တဦးကပြောပြပါဗျာ
။ထိုင်းနိုင်ငံကမဲဆောက်မြို့မှာဆက်သွားတဲ့ဖေခံ၂ယောက်ပေါ့။ကရင်ပြည်နယ်ရဲတပ်ဖွဲ့ရည်ပြောဖမ်းဆီးလိုက်တဲ့ဆိုတဲ့အကြောင်းသိရတော့မြန်မာမျိုးနဲ့ရခိုင်ပြည်နယ်ထိုင်းမျိုးတို့
သူတို့ကိုဖမ်းဆီးနိုင်ရေးအတွက်လူထုကသတင်းပေးကြတာလို့လည်းဆိုပါတယ်။ကရင်ပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးခဲ့ပြီးတဲ့နောက်သူတို့ကတပ်ဖြတ်ကြောင်းဝန်ခံထားတယ်လို့လည်းမြန်မာအာဏာပိုင်ဒီဘက်ကဆိုပါတယ်။သူတို့ကတော့ရခိုင်ပြည်နယ်ကနေလာကြပြီးကိုဆွေခေါ်ကိုရွှေဇော်ဇော်ခေါ်အငဲကောင်တို့ဖြစ်ကြတယ်လို့လည်းဆိုပါတယ်။သူတို့ကတော့ထိုင်းဘက်မှာပူကင်းလုပ်ထားတဲ့အတွက်ထိုင်းဘက်ကိုမကြခင်မှာပြန်လွှဲပြောင်းပေးမယ်လို့လည်းဆိုပါတယ်။ဒီဇင်ဘာလ18ရက်နေ့မှာတော့မဲဆောက်မြို့မှာကိုရွှေရဲ့ဇနီးကိုဖမ်းဆီးခဲ့ပြီးဒီဇင်ဘာလ19ရက်နေ့မှာတော့တပ်ဖြတ်မှုမှာအဓိကတန်တရားရှိသူဖြစ်ဝရမ်းထုတ်ခံထားရတဲ့မြန်မာရွှေပြောင်းလူသမား2ဦးကိုမြန်မာပြည်ထဲမှာဖမ်းမိခဲ့တာဖြစ်ပါတယ်ရှင်။